This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာန Radio NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပီဆရာနာရှင်ပီတို့ကနေကင်ဝေးပြီးကိုစိတ်နှစ်ပါးပီကင်းလုံးကြုံကြပါစေလို့ရေဒီယိုညူးချီခွေသားများကနေဆုတောင်းမြတ်တာပို့သလာရပါတယ်ရှင်။ခုချိန်ကစပြီးမလ26ရက်နေ့ရဲ့ရေဒီယိုညူးချီမနက်ခင်းစီစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့ရေဒီယိုညူးချီရဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုတော့ຫນွေဦးလင်ကမှဖတ်ကြားတင်ပြပေးပါတော့မယ်ရှင်။
မင်္ဂလာပါခင်ဗျာခုချိန်ကစပြီးမနက်ခင်းစီရီသတင်းကောက်နှုတ်ချက်များကိုတင်ပြပေးတော့မှာဖြစ်ပါတယ်အာနာရှင်အတွက်ဒေကံမလားအာနာရှင်ကိုတူဖြုတ်ချမလားဆိုတာရွေးချယ်ဖို့လိုလာပြီလို့မန္တလေး PDF ကအသိပေးလိုက်တဲ့သတင်းကိုတင်ပြပေးကြပါတယ်လူငယ်တွေအနေနဲ့ဆွေအာနာရှင်လက်အောက်မှာအသက်ကိုစည်ပြီးစစ်မှုတမ်းမလားသို့မဟုတ်တော်လှန်ရေးတပ်ဖွဲ့တွေနဲ့လက်တွဲပြီးဆွေအာနာရှင်စနစ်ဆိုးကိုတွန်းလှန်တိုက်ထုတ်မလားဆိုတာကိုရွေးချယ်ကြဖို့လိုလာပြီလို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေး MDY PDF ကအသိပေးထားပါတယ်စစ်ကောင်စီကလူငယ်တွေအတင်းကျပ်စစ်မှုတမ်းစေပြီးအသေးခံတပ်သားတွေဝေးထုတ်နေတာအပတ်စဉ်စနစ်တီရောက်ရှိလာပြီးအခုဆိုရင်ကြေးလက်နေလူလူသားမကမန္တလေးလူမျိုးကြီးတွေဘောကလူငယ်တွေကိုပါစစ်မှုတမ်းဖို့ပေါ်ပေါ်ထင်ထင်ခေါ်ယူလာနေပြီဖြစ်ပါတယ်စစ်ကောင်စီကလူရည်အတွက်မြန်မာစစ်တေကအချိန်ကိုဆွဲဆန့်နေတာဖြစ်ပြီးလူငယ်တွေကိုအတင်းကျပ်မဲနိုင်ပြီးစစ်တင်နေပေးဖို့ကရှေ့တန်းဖို့အသေးခံခိုင်းဖို့လှုံ့ဆော်နေတာဖြစ်တယ်လို့ MDY PDF ကဆိုပါတယ်လူငယ်တွေအနေနဲ့ဒူးအော်တိုင်းနေထားဖြစ်ပြီးနောက်ဆုံးမဖြစ်မနေလက်နက်ကင်တိုက်ပွဲဝင်ရမယ်ဆိုရင်လေကိုပါအတွက်ဘသူအတွက်လက်နက်ကင်မလဲဆိုတာကိုစဉ်းစားဆုံးဖြတ်ဖို့လိုအပ်လာပြီဖြစ်ပါတယ်ကိုရေးချယ်နေတဲ့လမ်းကိုအဆုံးထိကိုပဲလျှောက်ရမှာဖြစ်တာကြောင့်ရွေးချယ်မှုမမှားယွင်းဖို့လိုအပ်ပြီးဆရာနာရှင်စနစ်ကိုပြုတ်ချဖို့ MDY PDF ထံမှာပူးပေါင်းပါဝင်အားဖြည့်ချဖို့ဖိတ်ခေါ်ထားပါတယ်ခင်ဗျာစစ်ကောင်စီဖွဲ့ဝင်ဒေါက်တာမူထံပိုင်ဆိုင်ထားတဲ့အင်ချမ်းမြေအားလုံးကိုပြည်သူပိုင်တင်ဆက်ပြီးအသစ်တက်လာမယ်အစိုးရထံသို့ထပ်မံလွှဲမယ်လို့ CDF TD ကထုတ်ပြန်လိုက်တဲ့သတင်းကိုတင်ပြပေးကြပါတယ်ချင်းပြည်နယ်တန်တလန်မြို့နယ်ဒေသခံတဦးဒေါက်တာမူထံဟာစစ်ကောင်စီဖွဲ့ဝင်တဦးဖြစ်တာကြောင့်ချင်းလန်ဒီဖ ens ဖို့တန်တလန် CDF TT ထိန်းချုပ်နယ်မြေတွင်းရှိ၎င်းပိုင်ဆိုင်ထားတဲ့ကာလာပေါ့စေးကျက်သိန်း6000ဝန်းကျင်တန်ဖိုးရှိတဲ့တန်တလန်မြို့ကအိမ်နှလုံးမြေကွက်3ခွနဲ့စိုက်ပျိုးရေးခြံ2ခြံကိုတော်လှန်ရေးကာလာအတွင်းပြည်သူလူထုကိုစား CDF တန်တလန်ကောင်စီကတင်ဆက်ပြီးလိုအပ်သလိုဆက်လက်ကင်တွယ်မည်ဖြစ်ကြောင်းနဲ့အသစ်တက်လာမယ့်အစိုးရအသစ်ထံသို့ထပ်မံလွှဲအပ်မည်ဖြစ်ကြောင်း CDF TTဒီမှာမတ်လ24ရက်နေ့မှာအမိန့်ပြန်တန်းထုတ်ပြန်ထားပါတယ်။ဒေါက်တာမူတန်ဟာမတရားအာဏာသိမ်းထားသည့်တမကတန်တလန်မျိုးတစ်ခုလုံးမိရှုဖျက်ဆီးနေတဲ့အကြမ်းဖက်စစ်တပ်ကိုအားပေးသူပြည်သူလူထုအပေါ်ရက်စက်ကြမ်းကြုတ်စွာအကောင့်ထဲပေါ်ဆောင်ရွက်နေတဲ့လုပ်ငန်းများမှာတက်တက်ကြွကြွပါဝင်သူဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။နက်တလင်းမှာစစ်ကောင်စီစစ်ကြောင်းကိုအလေးအငိုင်အနီးကပ်ဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့ရာအသုံးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။ပဲခူးတိုင်းတာယာဝတီခရိုင်နက်တလင်းမြို့နယ်လက်မအင်းကျွော်ကိုတက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုအလေးအငိုင်အနီးကပ်ဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့3801တရင်တက်ခွဲလီဗမာတော်လှန်ရေးတပ်မတော်ကသတင်းထုတ်ပြန်ထားပါရစေ။မက်လာ24ရက်နေ့မနေ့ရှင်းနိုင်ခန်းကလက်မအင်းကျွော်ကိုတက်လာတဲ့အင်အား80ခန့်ပါစစ်ကောင်စီစစ်ကြောင်းကို3801 တစ်တရင်တက်ခွဲ3နတ်စစ်တီတက်ခွဲနေတက်ခွဲလီဗမာတော်လိုင်းတက်မတော်ပူပေါင်းတက်ခွဲတို့ကအလေးငိုင်းတိုက်ခိုက်ခဲ့ပြီးစစ်ကောင်စီတပ်သား3ဦးသေဆုံးခဲ့က2ဦးဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်။ဒါပြင်ည9နာရီခန့်မှာလေပူပေါင်းတက်ခွဲကအသင်းထောင်ထားတဲ့မိုင်းကွင်းထဲကိုဝင်လာပြီးလက်နက်ကြီးပစ်ခတ်ဖို့ပြင်ဆင်နေတဲ့စစ်ကောင်စီတက်ခွဲကိုထပ်မံမိုင်းဆွဲတိုက်ခိုက်ခဲ့ရာစစ်ကောင်စီတပ်သား3ဦးနေရာတွင်မသေဆုံးသွားခဲ့တယ်လို့ဖော်ပြထားပါတယ်။လက်ရှိအချိန်မှာတော့စစ်ကောင်စီစစ်ကြောင်းဟာပြင်ပုံရွာကိုပြန်လည်ဆုတ်ခွာသွားခဲ့ပြီးပူပေါင်းတက်ခွဲမှာရဲဘော်များနေမြေရှင်းလင်းရေးလှုပ်ဆောင်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ငင်းချံကောင်းကွယ်ရာပြူစောတိအချိုင်းစခန်းမှာမီတာကြေးကောင်းရန်ထွက်လာတဲ့စိတ်ကောင်းစီတသားနဲ့ပြူစောတိကိုတိုက်ခတ်ရာတေဆုံးပြီးတနက်နှစ်လက်ရရှိခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။မက်စလာ22ရက်နေ့မှာငင်းချံမြို့နယ်ကောင်းကွယ်ရာပြူစောတိအချိုင်းစခန်းမှာကံရွာကိုမီတာကြေးလာကောက်တဲ့စစ်သားနဲ့ပြူစောတိများကိုတော်လန်ရဲဘော်များကစောင့်ကြိုတိုက်ခိုက်ခဲ့ကြောင်း Justice Warriors Force မှသတင်းထုတ်ပြန်ထားပါရစေ။တိုက်ခိုက်မှုတွင်စိတ်ကောင်းစီစစ်သားတူနဲ့ပြူစောတိတူတေဆုံးခဲ့ပြီးမေတူတနက်တလက်ကာပိုင်တနက်တလက် 5.56G 160တောင်စိုက်ကဲ2စီးသိန်းစီရရှိခဲ့တယ်လို့ဖော်ပြထားပါတယ်။အဆိုပါတိုက်ခိုက်မှုကို Justice Warriors Force မှရဲဘော်များကပြုလုပ်ခဲ့ခြင်းဖြစ်ပြီးတော်လိုင်းရဲဘော်များအထီးကိုင်းမရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ကျောက်တကားမှာအထိုင်းချတက်ဆွဲထားတဲ့စစ်ကောင်စီတက်စကန်ကိုဝင်ရောက်တိုက်ခိုက်ခဲ့ရာစစ်သား12ဦးသေဆုံးခဲ့ပြီး15ဦးဒဏ်ရာရှိခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။ပဲခူးတိုင်းကျောက်တကားမြို့နယ်စင်အိုးလဟာကျွာမှာအထိုင်းချတက်ဆွဲထားတဲ့စစ်ကောင်စီတက်စကန်ကိုဝင်ရောက်တိုက်ခိုက်ခဲ့ရာ12ဦးသေဆုံးခဲ့ပြီး15ဦးဒဏ်ရာရှိခဲ့တယ်လို့တောင်ပိုင်းစစ်ဒေသအမှတ်နှစ်စစ်ဒေသခွဲကသတင်းထုတ်ပြန်ထားပါတယ်။မတ်လ25ရက်နေ့မနက်2:23အချိန်မှာဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးအပြန်အလှန်ပစ်ကတ်မှု4နာရီကျော်ကြာမြင့်ခဲ့ကစစ်ကောင်စီကလေရင်ပစ်ကူများလက်နက်ကြီးများစစ်ကူများနဲ့ပြင်းပြင်းထန်ထန်ခုခံခဲ့တယ်လို့သိရှိရပါတယ်။တိုက်ပွဲတွင်စစ်ကောင်စီတပ်ဖွဲ့ဝင်12ဦးသေဆုံးခဲ့ပြီး15ဦးဒဏ်ရာရရှိခဲ့သလို G3 တနက်တလက်တနက်ငယ်ကြီးများနဲ့စစ်သုံးပစ္စည်းများကိုတင်စီရရှိခဲ့တယ်လို့သိရှိရပါတယ်။တော်လိုင်းပူပေါင်းတပ်ဖွဲ့မှလည်းရဲဘော်တဦးမြင့်မြတ်စွာကြာဆုံးခဲ့ကထိခိုက်ဒဏ်ရာရရှိခဲ့တာတွေလည်းရှိတယ်လို့ဖော်ပြထားပါတယ်။အဆိုပါတိုက်ခိုက်မှုကိုဗျူဟာ25တိုင်းစစ်ဌာနပဲခူးစစ်စင်ရေးနယ်မြေနှင်းအမှတ်3902တရင် Spring Warrior Column အထူးကွန်မန်ဒိုတရင်နဲ့ KNလေတရင်ကိုတို့ပူပေါင်းတိုက်ခိုက်ခဲ့ကြတာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ။ပကံမျိုးကိုစစ်ကူသွားတဲ့ဂျမ်ဘာတက်ထားတဲ့ជីကာကားကိုကြောဖြတ်တိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်။မကွေတိုင်းပခုတ်ကူမျိုးကနေပကံမျိုးကိုစစ်ကြောင်းကူသွားတဲ့ဂျမ်ဘာတက်ထားတဲ့ជីကာကားကိုကြောဖြတ်တိုက်ခိုက်ခဲ့တယ်လို့ Southern Wire ဆို PDF ကနေသတင်းထုတ်ပြန်ထားပါတယ်။မက်စလာ19ရက်နေ့ညနေ3:20ခန့်မှာစစ်အင်အား20ကျော်ပါတဲ့ရှေးပြေးជីကာကားကိုပခုတ်ကူရေစကြိုလမ်းပိုင်းတနေရာမှာကြားဖြတ်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။တိုက်ပွဲတွင် RPG ထိပ်ဖူးတစ်လုံးဟာជីကာကားထိပ်တက်တဲ့ကိုဖောက်ဝင်ကပြင်းထန်စွာပောက်ခွဲခဲ့ပြီးကားနောက်ပင်တွင်ကိုလည်း40မမအသီး3လုံးကွက်တီးကြားရောက်ပစ်ခတ်နိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။စစ်ကောင်စီရဲ့101တက်မှတက်ကြတူ235တက်မှတက်ကြတူ259တက်မှတပ်ဖွဲ့ဝင်2ဦးမကွေးတိုင်းလှုပ်ရှားရေးရဲ10ဦးထက်မနည်းတေဆုံးခဲ့ပြီးအလောင်းများကိုအနည်းရှိလေရင်ကွင်းဂိတ်စခန်းအတွင်းသို့တယ်ဆောင်ကတကြုတ်ခဲ့တယ်လို့သိရှိရပါတယ်။ဒါပြင်စစ်ကောင်စီတပ်ဖွဲ့စီးနင်းလာတဲ့ជីကာကားကိုသိမ်းပိုက်နိုင်ငံဤမှာစောက်တန်ဘွားရဲဆိုရဲစစ်ကြောင်းမှုလက်နက် error ဖြစ်ကထိခိုက်ဒဏ်ရာရရှိခဲ့တာကြောင့်အသက်အန္တရာယ်ဆိုရင်ရတာကြောင့်ပြန်လည်ဆုတ်ခွာခဲ့တယ်လို့ဖော်ပြထားပါတယ်။အဆိုပါတိုက်ခိုက်မှုကိုစောက်တန်လူကဲတပ်ပေါင်းစုစောက်တန်ဝိုင်းရဲဆို PDF ပြည်သူ့အာမန် PDF ရေစကြို Revolution Group WRG တောင်းညီနောင်တောင်းစစ်သည် King Cobra ရေစကြိုမြို့နယ်ပါလာဖာတို့ကပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ။နထိုးကြီးမန်လေရွာထန်တော်ကိုလေရင်နဲ့ပုံကျဲတိုက်ခိုက်မှုကြောင့်ထမင်းစားနေတဲ့မိသားစုဝင်3ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။မက်စလာ25ရက်နေ့မွန်းလွဲ7:30အချိန်ခန့်မှာနထိုးကြီးမြို့နယ်မန်လေရွာထန်တော်ကိုအကြမ်းဖက်စစ်တပ်က Jet Fighter နဲ့ပုံနှလုံးကျဲချခဲ့ပြီး Rocket များနဲ့ပစ်ခတ်တိုက်ခိုက်ခဲ့ကြောင်းနထိုးကြီးမြို့နယ်ပြည်သူ့ကာကွယ်တပ်ဖွဲ့ထံမှနေသတင်းရရှိပါရစေ။လေကြောင်းတိုက်ခိုက်မှုတွင်နေရင်တွင်ထမင်းစားနေတဲ့မိသားစုဝင်3ဦးစလုံးသေဆုံးခဲ့ပြီးနေအိမ်သုံးလုံးခန့်မီးလောင်ပျက်စီးခဲ့ရတယ်လို့သိရှိရပါတယ်။ ပထမပေါင်900ကျဲတာနောက်တစ်ခေါက်ကအတွဲလိုက်တွေကျဲတာထန်တက်နေတယ်ထန်တော်တွေကမိသားစု3ယောက်တည်သွားတယ်အခုချိန်ထန်တော်ထန်တက်ချင်းဆိုတော့တဲတွေထိုးပြီးနေကြတာလို့ဒေသကာကွယ်အဖွဲ့မှပြောကြားထားပါတယ်ခင်ဗျာစင်ကူးမြို့နယ်အတွင်းကျန်းဖတ်စစ်တပ်မှ Jet Fighter 5စီးနဲ့လေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။ Max La 24ရက်နေ့ည8:30မှ9:30အတွင်းအကျန်းဖတ်စစ်ကောင်စီဟာစင်ကူးမြို့နယ်အား Jet Fighter 5စီးခန့်အုံပြီးလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးမှသတင်းထုတ်ပြန်ထားပါရစေ။စင်ကူးမြို့နယ်ရှိမာလဲနဲ့တောင်စဲ၊ဇိုက်ချောင်းကျွော၊ထောက်ကျန်ပင်ကျွော၊နဲ့ကန်ကော်တောင်ကျွော်တို့အားအကျန်းဖတ်စစ်ကောင်စီမှ Jet Fighter များနဲ့လေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ပြီးဒေသခံပြည်သူများအလုံးလုံးကံရတင်ရန်သာသာလုပ်ငန်းချူအားပြင်းထန်တိုက်ခိုက်ခဲ့တာကိုတွေ့ရှိရတယ်လို့ဖော်ပြထားပါတယ်။အဆိုပါလေကြောင်းတိုက်ခိုက်မှုများကြောင့်အမျိုးသားတူနဲ့အမျိုးသမီးတူထိခိုက်ဒဏ်ရာရရှိခဲ့ပြီးပြည်သူပိုင်အဆောက်အဦများစွာထိခိုက်ပျက်စီးခဲ့တယ်လို့သိရှိရပါတယ်။ထို့လေကြောင်းတိုက်ခိုက်မှုမှာကျန်းဖက်စစ်ကောင်စီရဲ့မပေါက်ကွဲခဲ့တဲ့လေရင်ပုံးချူရှိခဲ့ပြီးပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးမှပြည်သူများဘေးအန္တရာယ်ထိခိုက်မှုမရှိစေရန်ရှင်းလင်းဖယ်ရှားခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။အာမတတစူဆောင်းခံခဲ့ရတဲ့ခမရ958မှာတတနှစ်ဦးလက်နက်နဲ့တကွအလင်းဝင်လာခဲ့တဲ့တရင်ကိုတင်ပြပေးကြပါရစေ။တနင်္သာရီခြေဆိုင်စစ်ကောင်စီရဲ့ခမရ958တရင်မှာတတနှစ်ဦးလက်နက်ခဲယမ်းပြည်စုံနဲ့ဒေါနာတရင်ပြူဟာ33နေမြေအတွင်းထပ်မံအလင်းဝင်ရောက်ခဲ့တယ်လို့ဒေါနာတရင်ကတရင်ထုတ်ပြန်ထားပါရစေ။ပြည်သူ့စစ်မှုထမ်းဥပဒေနဲ့အတင်းအဓမ္မစုဆောင်းခံခဲ့ရတဲ့တက်သားနှုတ်ကမက်စလာ25ရက်နေ့မှာဒေါနာတရင်ထံဆက်သွယ်အလင်းဝင်လာတာလို့ဆိုပါရယ်အဆိုပါတက်သားနှုတ်ဟာပလောခြေဆိုင်အမှန်စနေတက်မတော်တမ်းမြင့်လေးကျင်ရေးကျောင်းနဲ့ဝဲကလီခြေဆိုင်အမှန်လေးတက်မတော်တမ်းမြင့်လေးကျင်ရေးကျောင်းတို့မှပြည်သူ့စစ်မှုထမ်းတင်းတန်းစင်အာကာတလင်းနဲ့နေလင်းအောင်တို့ဖြစ်ကြပါရယ်၎င်းတို့နဲ့အတူ MA1 တလက် MA2 တလက် G-Box 6ခု G195 တောင်ပို့ G9 တောင်လက်ပစ်ပုံတစ်လုံးနေမိုင်းနှလုံးအီနာဂါ3လုံးជីကာ2ထည်တို့ကိုတပါးတည်းယူဆောင်လာခဲ့တယ်လို့သိရှိရပါတယ်။၎င်းတို့နှုတ်ဟာရွာမနွားကျောင်းနေရင်အတင်းအဓမ္မတက်သားစုဆောင်ခံခဲ့ရကစိတ်ကောင်းစီတထဲကိုရောက်ရှိလာခဲ့တာဖြစ်ပြီးစိတ်ကောင်းစီကိုပြန်လည်တက်ခိုက်သွားမယ်လို့ဆိုပါတယ်။ဒေါနာတက်ရင်နေနဲ့စစ်မှုဒဏ်မင်းကျောင်းအဓမ္မတက်သားတွေစုဆောင်ခံရသူများအပါအဝင်တက်မတော်သားများနဲ့ရဲတပ်ဖွဲ့များအနေနဲ့ပြည်သူ့ဘက်ကရဲတီလိုပါကပြည်သူ့ကာကွယ်ရေးတက်မတော်ဒေါနာတက်ရင်နဲ့မဟာမိတ်ပူပေါင်းတက်ဖွဲ့များနီးစရာတော်လိုင်းတက်ဖွဲ့များကိုချိတ်ဆက်ကအလင်းဝင်ရောက်ကြဖို့အသိပေးတိုက်တွန်းထားပါတယ်ခင်ဗျာယခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောင်မင်းစစ်သွေးနဲ့ကားရှယ်တို့ကပေးပို့ထားခြင်းဖြစ်ပါတယ်ကျွန်တော်ကတော့ຫນွေဦးလင်ငါပ
ါစီးရီးသတင်းတွေကိုနားဆင်ကြကြရတာဖြစ်ပါတယ်အခုဆက်လက်ပြီးနားဆင်ကြရမှာကတော့ပြည်တွင်းသတင်းများကိုရန်နိုင်မှဖတ်ကြားတင်ပြပေးပါရမရှင်
ရေဒီယိုအန်ယူဂျီတော်တော်ရှင်များမင်္ဂလာပါခင်ဗျာခုချိန်အစပြီးရေဒီယိုအန်ယူဂျီပြည်တွင်းသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးခြင်းနဲ့ပြည်တွင်းသတင်းကတော့ဒေါန်ဆန်းစုကြည်ရဲ့တားငယ်ကိုထိန်လင်းနဲ့အန်ယူဂျီဝန်ကြီးများတွေ့ဆုံဆွေးနွေးတဲ့သတင်းပဲဖြစ်ပါတယ်ဒေါန်ဆန်းစုကြည်ရဲ့တားငယ်ကိုထိန်လင်းနဲ့အန်ယူဂျီဝန်ကြီးများတွေ့ဆုံဆွေးနွေးခဲ့တယ်လို့မလ25ရက်မှာလူခွင့်ရင်ဆိုင်ရာဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးအောင်မျိုးမင်းကအသိပေးဆိုထားပါတယ်အနေအေးပြီးအမေကိုရဲချစ်တဲ့တားတယောက်နဲ့ရိုးရှင်းတဲ့စကားတွေပြောပြပါတယ်ကျွန်တော်အမေအများဆုံးလုံမြောက်ဖို့အတွက်ကြိုးပမ်းပေးကြပါတောင်းဆိုပေးကြပါတဲ့အသက်80ရွယ်ရှိတဲ့အမေတယောက်ရဲ့ကျန်းမာရေးအမေတယောက်ရဲ့လွတ်လပ်မှုကိုတားတယောက်ကရိုးရိုးရှင်းရှင်းပဲတောင်းဆိုတဲ့အတန်းမှာမိဘနဲ့သားသမီးတွေဘလောက်ထိခွဲခွာနေကြရအောင်ပါလဲဘလောက်ထိစိုးရိမ်မှုတွေနဲ့ဝေးကွာနေကြရအောင်ပါလဲဘာကြောင့်ရေနဲ့ပတ်သက်တဲ့အကူအညီတွေလုပ်နေတာလဲဆိုတော့ရှင်းရှင်းလေးပါပဲတဲ့လူဆိုတာရေမရှိရင်ကြာကြာတတ်မရှင်နိုင်ဘူးလူတွေလိုအပ်တဲ့ရေကိုပံ့ပိုးပေးရင်ရေကျိုးဆယ်ပါပြည့်စည်ခြင်းလို့ပါတဲ့စကားအပူမပြောဘူးတွယ်ဝက်လည်းမပြောတတ်ဘူးမြမပြည်သူတွေအတွက်လှုပ်ပေးနိုင်တာလှုပ်ပေးဖို့စံထားရှိတဲ့အမေကိုချစ်တဲ့သားတစ်ယောက်ပါပဲလို့ပြည်တော်စုဝန်ကြီးဦးအောင်မျိုးမင်းကဆိုပါတယ်ခင်ဗျာခုကတင်ဆက်ပေးမှာကတော့အခြေခံအခွင့်အရေးချိုးဖောက်ခံရမှုများကိုတွန်းလှန်တိုက်ဖျက်ရင်းအနာဂတ်သစ်စီတို့သတင်းစာရှင်းလင်းပွဲလူသမားဝန်ကြီးဌာနကကျင်းပမယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရလူသမားဝန်ကြီးဌာနနဲ့မဟာဗျူဟာမြောက်ဆက်သွယ်ရေးနဲ့ပြည်သူ့ဆက်ဆံရေးယူနဲ့ SCPRU တို့မှပူးပေါင်းစီစဉ်ပြီးအခြေခံအခွင့်အရေးချိုးဖောက်ခံရမှုများကိုတွန်းလှန်တိုက်ဖျက်ရင်းအနာဂတ်သစ်စီတို့ခေါင်းစဉ်ဖြင့်လူသမားဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲတရက်ကိုကျင်းပသွားမယ်လို့သိရပါတယ်။သတင်းစာရှင်းလင်းပွဲမှာ ILO ကိစ္စရပ်များပါဝင်လူသမားဝန်ကြီးဌာနရဲ့ဆောင်ရွက်ချက်များစိန်ခေါ်မှုများနဲ့ဆက်လင်းတဲ့ င်းရများကိုသတင်းမီဒီယာများမှတဆင့်အများပြည်သူထံရှင်းလင်းတင်ပြပေးသွားမှာဖြစ်ပါတယ်။ရှင်းလင်းပွဲကိုတော့မတ်လ28ရက်မွန်းလပိုင်းမှာ Radio NUG နဲ့ Online Media များမှတိုက်ရိုက်ထုတ်လွှင့်တင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ။ခုဆက်လက်ပြီး Airtel လွှတ်တော်ကိုစားပြုကော်မတီ CRAH နဲ့ Airtel တွင် CDM အင်အားစုများတွဲဆုံဆွေးနွေးတဲ့တဲ့ရင်ကိုလည်းတင်ဆက်ပေးပါမယ်။ Airtel လွှတ်တော်ကိုစားပြုကော်မတီ CRAH နဲ့ Airtel တွင် CDM အင်အားစုများဟာမတ်လ25ရက်နေ့ညနေ4နာရီချိန်မှာ Zoom platform မှာတဆင့်တွဲဆုံဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။အဲဒီနောက်မှာတော့အစည်းအဝေးအားညနေ6နာရီမှာရှုပ်သိမ်းခဲ့ပါတယ်ခင်ဗျာ။အခုတစ်ခါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘိုလုတ်ကော်မတီနဲ့စကိုင်းဖက်ဒရယ်ယူနစ်တွင်းရှိအစင်စင်သောပါတီလုံမှုဆောင်ဖွဲ့များမှတောင်းရှိသူတို့တွေ့ဆုံတဲ့တဲ့င်းကိုလည်းတင်ဆက်ပေးပါမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘိုလုတ်ကော်မတီနဲ့စကိုင်းဖက်ဒရယ်ယူနစ်တွင်းရှိအစင်စင်သောပါတီလုံမှုဆောင်ဖွဲ့များမှတောင်းရှိသူတို့ဟာမတ်လ25ရက်နေ့မှာဗီဒီယိုကွန်ဖရင့်မှာတဆင့်တွေ့ဆုံဆွေးနွေးခဲ့ကြောင်းသိရပါတယ်။ဆွေးနွေးပွဲမှာပါတီရှေ့လုပ်ငန်းစဉ်ဆိုင်ရာကိစ္စရပ်များကိုတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့သိရပါပါတယ်ခင်ဗျာ။အခုဆက်လက်ပြီးလူထုကောင်းဆောင်ဒေါ်ဆန်းစုကြည်လွတ်မြောက်ရေးအတွက်နိုင်ငံတကာတိုင်းဝိုင်းမှဖိအားပေးခြင်းမျိုးလိုအပ်နေကြောင်းမြန်မာအင်အားစုများဗြိတိန်ပါလီမန်မှဆွေးနွေးတဲ့တဲ့ရင်ကိုလည်းတင်ဆက်ပေးကြပါမယ်။လူထုကောင်းဆောင်ဒေါ်ဆန်းစုကြည်လွတ်မြောက်ရေးအတွက်နိုင်ငံတကာအတိုင်းဝိုင်းမှဖိအားပေးခြင်းမျိုးလိုအပ်နေကြောင်းမြန်မာအင်အားစုများဗြိတိန်ပါလီမန်မှာဆွေးနွေးခဲ့ပါတယ်။ကျမတို့ SMFC အဖွဲ့ကမြန်မာနိုင်ငံမှာလူခွင့်ရေးဘယ်လိုချိုးဖောက်ခံနေရတဲ့အကြောင်းကိုမတ်လ14ရက်နေ့မှာပါလီမန်မှာထပ်မံဆွေးနွေးခွင့်ရခဲ့ပါတယ်။ဒီတစ်ခါတော့ Generation Z Activists မတ်နေဂျီထက်နဲ့သူမရဲ့မိတ်ဆွေ Richard ရဲ့အကူအညီကြောင့် Lord Sean Bailey ကကမ္ဘာကထပြုလုပ်ပြီးဆွေးနွေးခွင့်ရခဲ့တာပါ။ SMFC မှ Julie Khai အနေနဲ့မြန်မာ Military ကair strike အသုံးပြုပြီးလူတွေကိုတနည်းလျှင်3ချိန်အနည်းဆုံးတိုက်ခိုက်နေတဲ့အကြောင်း air strike ကြောင့်ဖြန်းပြ6နိုင်ရီမှာလူအသက်တစ်ချောင်းဘဝတစ်ခုဆွတ်လွန်နေရကြောင်းဒါအပြင်ဆီယနာရှင်မှပြည်သူကျောင်းဆေးရုံဘုရားကျောင်းဘုန်းကြီးကျောင်းများအားပြစ်မှတ်ထားတိုက်ခိုက်နေမှုများဟာတရုတ်ဆိုရပိုင်း Avid Company ရဲ့ထောက်ပံ့မှုရုရှားရဲ့ထောက်ပံ့မှုတွေပါဝင်ကြောင်းတင်ပြခဲ့တယ်လို့ဆိုပါတယ်။ဒါအပြင်လူထုကောင်းဆောင်ဒေါ်ဆန်းစုကြည်လွတ်မြောက်ရေးအတွက်နိုင်ငံတကာအတိုင်းဝိုင်းမှဖိအားပေးခြင်းမျိုးလိုအပ်နေကြောင်းပြောပြခဲ့တယ်လို့သိရပါတယ်ခင်ဗျာ။အခုတကထိုင်းနိုင်ငံအနေနဲ့မြန်မာစစ်ရာဇဝတ်ကောင်မင်းအောင်လှိုင်အား Bimstack စီးဝေးသို့ဖိတ်ခေါ်အဲ့ခံခြင်းမျိုးမပြုလုပ်တဲ့တဲ့ရင်ကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။ထိုင်းနိုင်ငံအနေနဲ့မြန်မာစစ်ရာဇဝတ်ကောင်မင်းအောင်လှိုင်အား Bimstack စီးဝေးကိုဖိတ်ခေါ်အဲ့ခံခြင်းမျိုးမပြုလုပ်တဲ့ကြောင်း Defense Myanmar Democracy အဖွဲ့ကဆိုပါတယ်။ထိုင်း PBS ရဲ့ယုံကြည်ရတဲ့အရင်းမြစ်ကိုကိုးကားထားတဲ့သတင်းဖော်ပြချက်အရထိုင်းနိုင်ငံဘန်ကောက်မြို့မှာအီဘီလာတွင်းကျင်းပမဲ့ဘင်္ဂလားပင်လယ်အော်ကန္နာဇုံနီးပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ဖွဲ့ Bimstep ထိပ်သီးစုဝေးကိုမြန်မာစစ်အုပ်စုခေါင်းဆောင်မင်းအောင်လှိုင်အားဖိတ်ကြားအဲ့ခံရန်စီစဉ်နေကြောင်းသိရှိရတယ်လို့ဆိုပါတယ်။စစ်ရာဇဝတ်ကောင်အားကော်စုံနီခင်ဖိတ်ခေါ်ကြိုဆိုခဲ့ပါကထိုင်းနိုင်ငံဟာတန်ကင်းတမန်ကင်းလှုပ်ဆောင်ခြင်းမဟုတ်တော့ဘဲရာဇဝတ်မှုများမှာကြံရပါဖြစ်သွားခြင်းသာဖြစ်လိမ့်မယ်လို့ဖော်ပြပါတယ်။ Bimstep နဲ့၎င်းရဲ့အဖွဲ့ဝင်နိုင်ငံများအနေနဲ့မြန်မာရာဇဝတ်စစ်အုပ်စုအားအတိမတ်မပြုရန်မင်းအောင်လှိုင်နဲ့၎င်းရဲ့ကိုယ်စားလှယ်များအားထိပ်သီးစီးဝေးမှတားမြစ်ရန်တို့ကို Defend Myanmar Democracy အဖွဲ့မှတိုက်တွန်းလိုက်တယ်လို့ဆိုပါတယ်ခင်ဗျာ။ခုကတက်ဆက်ပြီးမှာကတော့မြန်မာနိုင်ငံမှာလူသသိန်းမှာ TB ဖြစ်ပွားလျက်ရှိတဲ့လူနာပေါင်း958ယောက်ရှိနေပြီးဆီယနာရှင်တွေကယောဂကုသရေးမှာဗန္နာငွေကြီးမသုံးဆွဲခဲ့ဘူးဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာ TB ဖြစ်ပွားလျက်ရှိတဲ့လူနာပေါင်းမှာတသိန်းမှာ958ယောက်ရှိနေပြီးဆီယနာရှင်တွေကယောဂကုသရေးမှာဗန္နာငွေကြီးမသုံးဆွဲဘူးလို့ဆိုပါတယ်။ဗန္နာငွေတွေကိုယောဂကာကွယ်ကုသရေးအတွက်မသုံးဘဲပြည်သူတွေကိုတပ်ဖြတ်နိုင်ခြင်းပေါ်နဲ့တိုင်းပြည်ဖြည့်ဆည်းအတွက်သာသုံးနေတဲ့ဆီယနာရှင်တိုက်ကိုခြေမုံယုံတာမကလူမဆန်တဲ့အာဏာရှင်အယူအဆတွေးခေါ်ခံယူချက်တွေကိုပါတိုက်ဖြတ်သွားနိုင်မှာသာလူခွင့်ရတဲ့အညီတာတို့ညီများမှုကိုအခြေခံတဲ့ TV ယောဂတိုက်ဖြတ်ရေးလုပ်ငန်းတွေကိုလွတ်လပ်စွာဆောင်ရွက်သွားနိုင်အောင်ဖြစ်ကြောင်း NUG ကျန်းမာရေးဝန်ကြီးဌာနအမျိုးသား TB ယောဂတိုက်ဖြတ်ရေးဌာနကဆိုထားပါတယ်။မြန်မာနိုင်ငံမှာ TB ဖြစ်ပွားလျက်ရှိတဲ့လူနာပေါင်းဟာလူတစ်သိန်းမှာ958ယောက်ရှိတယ်လို့ခန့်မှန်းတွက်ချက်ထားပြီးကုသမှုပိတ်နိုင်သူဦးရေဟာလူတစ်သိန်းမှာ239ယောက်သာရှိတဲ့အတွက်ကြောင့်43ကြာခိုင်နှုန်းသာရှိတယ်လို့ဆိုပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောင်မင်းတီဟန်နဲ့ Castle Row ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။တို့သူချစ်တဲ့ SCF ပြည်သူတို့အခုပြောမယ့်အကြောင်းအရာကစာကစားဘောမတွေကိုစိုးရင်ထိတ်လန့်စေပြီးကျွန်တော်တို့ရဲ့အမှန်တရားချင့်မြတ်လို့တဲ့ပြည်သူများအတွက်တော့အားတက်စရာဖြစ်ပါလိမ့်မယ်။ SCF ဆိုတာဘာလဲ SCF မှာဘာတွေလုပ်လို့ရလဲ Spring Crowd Fund SCF ဆိုတာလုံခြုံစိတ်ချယုံကြည်ရတဲ့ online အခြေပြုထောက်ပံ့ platform တစ်ခုဖြစ်ပါတယ်။ campaign ကိုတင်လို့ရတယ်။ campaign မှာကူလို့ရတယ်။ဘာလို့လုံခြုံစိတ်ချရတယ်လို့အားမခံနိုင်တာလဲဆိုတော့ပြည်သူဘက်တော်သားမှစစ်စစ်ဖြစ်တဲ့ new ban STB ကိုအဓိကငွေလွှဲစနစ်အဖြစ်နဲ့အသုံးပြုနိုင်မှာဖြစ်တာကြောင့်ပါဒါကြောင့်စာကစားရဲ့မတရားဘဏ်အကောင့်ပိတ်သိမ်းတာတွေကိုစိုးရိမ်စရာမလိုတော့ပဲတော်လိုင်းမှာအရေးကြီးတဲ့အုတ်တချက်တဲတပွင့်အနေနဲ့ကိုယ်တိုင်ပါဝင်ထောက်ဖို့ကူညီတော့မှာဖြစ်ပါတယ် SCF မှာကမ်ပိန်းများစွာကိုတနေရာထဲမှာတေချာစစ်စစ်ပြီးစူးစီးပေးထားတဲ့အပြင် ကိုကိုချင်းတဲ့ကမ်ပိန်းလေးကိုတစ်ချက်လေးထိကြီးလိုက်အောင်နေတယ်ကမ်ပိန်းအကြောင်းအရာအသေးစိတ်နဲ့ငွေစည်းစိမ်းမဲ့အဖွဲ့အစည်းတွေကိုလွယ်ကူစွာမြင်နိုင်မှာဖြစ်ပါတယ်အကောင်းဆုံးအချက်တစ်ခုအနေနဲ့ကတော့ကမ်ပိန်းတစ်ခုချင်းစီရဲ့ရရှိထောက်ပံ့ငွေပမာဏကိုအချိန်နဲ့တပြေးညီပွင့်လဲမြင့်သားမှုရှိစွာနဲ့ကိုယ်တိုင်ကြည့်ရှုနိုင်သိရှိနိုင်မှာဖြစ်ပါတယ်ဒါကြောင့်စကားစားရဲ့ပြည်သူအယောင်ဆောင်အတူအယောင်လိန်နေတာမျိုးတွေကိုလည်းရှောင်ရှားနိုင်မှာဖြစ်ပါတယ်ပြီးတော့ certificate တွေကိုလည်းဆောင်ဆိုင်နေကြမလို့တော့ပဲနဲ့ကိုယ်တိုင်စိတ်ကြိုက်နေမီရေးပြီးတော့ download ယူနိုင်မှာဖြစ်ပါတယ်SCF အကောင့်ဖွင့်ရတာကလည်းအလွန်ကိုလွယ်ကူတဲ့အပြင်အကောင့်ထဲဝင်ပြီးထောက်ပို့ရင်ကိုယ်ကူထားတဲ့ပမာဏစုစုပေါင်းကိုတွက်ချက်နေစရာမလိုချက်ချင်းသိနိုင်မှာဖြစ်ပြီးတော့ဂွန်ပြူမတ်တန် certificate များကိုလည်းအချိန်မရွေးအလိုရှိတိုင်းပြန်လည် download ယူနိုင်တော့မှာပါ။ဒါကြောင့်ကိုနဲ့ကို့မျိုးဆက်တွေရဲ့အနာဂတ်ကိုစိတ်ဟနာရှင်စနစ်ဒုက္ခတွေကနေမြန်မြန်ကင်းဝေးစေချင်ပြီဆိုရင်တော့အခုပဲဖုန်းကိုယူ Facebook မှာ Spin Crowd Fan တွေဦးလူလူရံမုံတွေလို့ရိုက်ရှာပြီးအချက်အလက်အသေးစိတ်ကိုရှာဖွေပါဝင်လိုက်ပါလို့တိုက်တွန်းပါတယ်။SCF မှာထောက်ဖို့ကိုပြီးရောင်နေလေးရတဲ့စီကိုအတူတူအချိန်မြင့်ချိန်တက်ကြရအောင
်ဗီဒီယိုညွှန်ချီရဲ့မနက်ခင်းစီစဉ်တွေကိုဆက်လက်တင်လွှင့်ပေးနေပါတယ်အခုတစ်ခါနားဆင်ကြရမှာကတော့တော်လန်အစေးဆောင်မအနေနဲ့မောင်ပါဦးရေးသားပြီးလွတ်လပ်တွေဦးရွတ်ဖတ်ထားတဲ့ခိုးချောင်ခိုးဝဲလို့အမည်ရတဲ့တော်လန်ရေးအစေးကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင်
ခိုးကြောင်ခိုးဝဲနေအိမ်မီလောင်ရောင်တောင်တောင်ပင်စင်နာတယောက်ဆော့ဆော့စီစီလမ်းလျှောက်ထွက်ခဲ့ဤမစောလို့ကမဖြစ်အညာနွေနေကဆုံးကံပြန်ချိန်ဆိုအတော်ပူလာချီပြီးနေမွန်းတဲ့နေထန်းတစ်ဖြားဆိုပူယုံမကလောင်လို့ပင်နေသည်အသက်ညံဆောက်ရမည်အပူဝင်အပူရှက်အပူဝင်သွေးပြတ်ဤခစ်ဆိုးကြည့်ဤစေဘဝခဓာတ်စာကစဘဝနေဝင်ချိန်ခါနီးပင်စင်နာကြီးဖို့မတက်ရီးချမတက်နိုင်နေပူမာကြောက်တကူလို့အစောကြီးလဲထမလျှောက်ရင်သခင်ကြည်ပြူအောင်ခွေးကြီးများဝိုင်းပြီးဟောင်းနေလေဆိုသလိုခွေးတရိတ်ဆန်တွေကဟောင်းကျင်သည်ဆဲကျင်သည်တုတ်မီလက်နိုင်တက်မီလက်ကောက်တွေယူကာလူသားမဆန်ပါမှတော်ယုံကြမည်ခွေးထက်ဆိုးသည့်လူတရိတ်ဆန်စစ်ကောင်စီဘောမှဘလူတရေတပတ်တွေကလည်းညကင်းမချင်းသည်မလဲသေးသည်မို့သွားလိုကမဖြစ်ညကမူသည့်အချိန်လိမ့်ဖဲလိမ့်ဖဲကုစီရောက်လာလိမ့်မည်တီတော့မနေ့6နိုင်ခွဲ9နိုင်လောက်မှလမ်းလျှောက်ဖြစ်တော်သည်ဒီနေ့ခါတိုင်းထက်လူရှင်းသည်ထင်သည်လမ်းဘေးဝဲရာအညာကုတ်ကိုထနောင်းပင်အိုရိနောက်နားစီတွင်မတော့ပုံရှိုးွယ်ရှိုးခွေတခိုးစခရခပခတကောင်စနှစ်ကောင်စတွေ့ရသည်ဒီနေ့12တန်းနေစာမျိုးပဲဖြည့်ကြမှာဦးကြီးရဲ့900ဘူး3ခုရသေးသောအကျော်တယ်မလေးကမကြီးရေဆက်ချင်းတုတ်ထဲပေးရင်ပြောပါ၏မတရားအာဏာသိမ်းအကြမ်းဖက်စစ်ကောင်စီ2024-2025ခုနှစ်အခြေခံပညာအထက်တန်းကြီးတွဲစာမေးပွဲကြီးဒီနေ့စစ်တီတဲ့ဟုတ်သားပဲမိမှန်ပါတယ်အောက်မေ့ဟုတ်လိုင်းတွေကောင်းလာကြည်လားအောက်မေ့ခွေးစာဖြေဆိုကြသည်နေပေကိုလမ်းတွင်ဆိုင်ကယ်တစ်စီးစာနှစ်စီးစာစာဖြေမဲ့ကလေးတွေကိုတင်ပြီးကြော်ဖြတ်သွားတာကိုအခုမှပင်တတိပြုမိတော်သည်ဟိုးယခင်ခစ်ကောင်းစင်ကလိုကာတဝီဝီနဲ့ကြောင်းပို့ကြောင်းကျူကြက်ကြိတ်တိုးတော်မဟုတ်ခိုးကြောင်ခိုးဝက်စတိတလီဖြေဆိုမဲ့သူတွေကလည်းခိုးကြောင်ခိုးဝက်လိုက်ပို့သည့်သူတွေကလည်းခိုးကြောင်ခိုးဝက်အခန်းဆောက်စာစာမနန်းတွေကလည်းခိုးကြောင်ခိုးဝက်ဝါတာကိတ်ဆောက်လမ်းဆောက်တွေကလည်းခိုးကြောင်ခိုးဝက်လုံကြုံကြီးတွေကင်းပုံးတွေအထိခိုးကြောင်ခိုးဝက်ခိုးကြောင်ခိုးဝက်စာမေးပွဲကြီးပြီတကားခိုးချောက်ခိုးအောင်ခိုးပွဲပေးခိုးလှုပ်ပေးတခိုးကြီးမှတခိုးလေးတွေမွေးလိုက်ပုံကခိုးကြောင်ခိုးဘက်နိုင်လိုက်ပုံများတချို့အန်ယူကြီးကြောင်းမှကြောင်းတက်ပြီးစစ်ကောင်စီစာမေးပွဲကိုတွားရောက်ဖြေဆိုကြသည်အထိခိုးကြောင်ခိုးဝင်ဒီမိုးဒီလေးဒီလူတွေနဲ့တော့ခက်ကပ်ပြီးမိပါငါပဲမတည်တာလာသားသမီးကပဲမိုက်တာလာနှခုစလုံးများလာမပြောတတ်ပြီပြမှုပြတံလူသားဆန်နေလို့တော့ဖြစ်မည်မထင်လူသားမဆန်သူတွေကြာလူသားဆန်နေသူတွေနောက်ကောက်ကြပြေရောမည်လေတတိလိမ္မာသောတပည့်တွေဆရာနုကြည်အဘတ်လွတ်အောင်ရွတ်ဆောင်နိုင်ကြစေတကယ်တော့အာနာသိန်းစင်ကလေးကခိုးကြောင်ခိုးဝက်တနိုင်ငံလုံးဖုန်းအင်တာနက်များပိတ်ပြီးမှအာနာသိန်းသည်ခိုးကြောင်ခိုးဝက်ကာလုံခေါ်သည်6လတစ်ကြိမ်9ကြိမ်တိတိခိုးကြောင်ခိုးဝက်တက်တန်းတိုးသည်ခိုးကြောင်ခိုးဝက်စစ်မှုထမ်းခိုင်းသည်ခိုးကြောင်ခိုးဝက်ဘုံကျဲချသည်ခိုးကြောင်ခိုးဝက်ရုရှားသွားသည်ခိုးကြောင်ခိုးဝက်တ ိုင်းပြည်ကိုဖက်စာချုပ်တွေချုပ်သည်မိတာကတွေခိုးကြောင်ခိုးဝက်ကောက်မိကျိုးတွေခိုးကြောင်ခိုးဝက်ဖြတ်ခိုးကြောင်ခိုးဝက်မိတာကတွေဆောင်းနောက်နှစ်ခိုးကြောင်ခိုးဝက်ရွေးကောက်ပွဲကြီးဖြစ်သွားလိမ့်မည်လားဖြစ်လို့ကတော့လက်ထွတ်မွတ်ကြပါလေရောခိုးကြောင်ခိုးဝက်တခိုးတွေနောက်မှာခိုးကြောင်ခိုးဝက်သူဝက်တွေလူယူနှိုက်ယူဖို့ပြည်တွင်းမှာရောပြပအာဆံမှာပါစောင့်ကြိုနေကြလေကုန်၏ခွေယူကောင်းစားတမွန်းတဲ့ဆိုတော့ညာအညာမြေဤမွန်းတဲ့နေမိလောင်ပြကြနေအိမ်သစ်ပင်မရှိလေသည့်အထက်တေလောက်အောင်ခံပေရောခိုးကြောင်ခိုးဝက်စာမေးပွဲကြီးမှသည်ခိုးကြောင်ခိုးဝက်ရွေးကောက်ပွဲကြီးထိပြည်သူတဦးချင်းစီတဦးချင်းစီတိုင်းတတ်နိုင်သမျှစန့်ကျင်တော်လန်နိုင်ကြပါစေသတည်းဒုက္ခတာဟောထခိုးကြောင်ခိုးဘက်ဘဝမှာရုံထွက်နိုင်ကြပါစေမောင်ပဦးတော်လန်သူပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လပ်နေဦးပ
ါတော်တရှင်များရှင်အခုနောက်ဆုံးအနေနဲ့နားဆင်ကြရမှာကတော့တော်လန်ရီဒုက္ခတာအနေနဲ့တေးဆိုရဲဖုန်းနစ်စကေငါလိပ်ပြငါလုံးလဲလို့အမိရတဲ့တော်လှန်ရေးတီဂီတာကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင
် Among to rega do mna pyan mya The gong jong ya na le ma ai san nai baကျွန်တော်ဘယ်သူကိုမှမနေစားဘူးပါကိုတန်းနိုင်တဲ့ဘဝလေးကနာအမောင်မိုင်းဆုံးညာမှာအလင်းနဲ့လေးတွေပြတစ်ချိန်ချိန်မှာလူစားလဲကိုတက်ကောင်းတဲ့ဘဝရပန်တီမဲ့တဲ့ဝင်လေးများပြတ်တမိုင်းကြောင်းလေးWeather let them come in the door and let them do the same January and aim them yow loud me lamb and let the oh yeah 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 ngale dalone oh yeah 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 ngale dalone oh yeah 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 pele dalone oh yeah yeah yeahกว่าเป้แม้ตูชีรอดาลากูตะสันดลานีลันด้วยชาตนอรุคามาจำปะปูบากูยินนายเนตะลิคิงกาจาTain't say my loser Good take on a water pen Demon devil lane Now put the mind down lane Whether let them come in the door And let them do the same Can we attire and aim them Yow, low, me, lamb, and let the eat Oh, yeah, yeah, yeah Ngale, dialogue Tain tain my loser Good tech on a body pan Demon devil lane Ya put the mind down Yeah man Whoever let them come in Don't let them do the same Just be a daddy Ain't them young now Man let me let me
Dee gani gaaro ဒီညနေပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ် မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမ90 MHz ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ60 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။